The Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်စက်တင်ဘာလရှိရဲ့ VOA American တန်ရဲ့တင်ပြမှုနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30မိနစ်နဲ့လိုင်းလက်190ရိုးကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်မှာဒီကနေ့ရှုပ်ဝဲလုပ်ဖို့စီစဉ်ထားတဲ့အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဟောင်ကောင်ကဒီမိုကရေစီထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်အစိုးရပေါ်မှာနိုင်ငံတကာပီအားပေးလာအောင်လုပ်တဲ့အနေနဲ့အမေရိကန်ကောင်စစ်ဝင်ရုံးရှိမှဒီကနေ့သွားရောက်စုဝေးခဲ့ကြပါတယ်။ကိုရီးယားကျွန်းဆက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူရှိအောင်ထပ်မံနေစီဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာနားဆင်ရမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်ဒီနေ့ပြည်မနာဆင်ရမယ့်သတင်းစာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဖုန်းအသုံးပြုခွင့်အင်တာနက်သုံးခွင့်ကတ်တန်ပိတ်ပင်မှုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလှုပ်လှမ်းတာနဲ့ပတ်သက်ပြီးတော့
ဒီရာဒုက္ခသည်စခန်းဝန်ကြီးမှာသူတို့ကမိုဘိုင်းဖုန်းအသုံးပြုမှုကိုပိတ်ကျင့်လိုက်နေစဉ်ဒုက္ခတွေရဲ့ပြည်သူတွေအခက်အခဲရှင်ရမှာကိုသိရပါတယ်ခင်ဗျာ
ဒုက္ခတဲ့တူပြောသွားတာပါဒီဆုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာရေးရာဆွေးနွေးကမ်းမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ ANP ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဥမြင့်နိုင်ရဲ့ဆွေးနွေးမေးမြန်းချက်ကိုထုတ်လွှင့်ပြီးမှဖြစ်တယ်လို့ဥစည်သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများစရဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရဲနိုင်နဲ့ကိုသားညဦးတို့ကပြောပြပေးပါရှင
်တာလီဘန်ကောင်းဆောင်တွေနဲ့ဒီကနေ့ဆွေးနွေးဖို့လှုပ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောလိုက်ပါတယ်အာဖဂန်ငြိမ်းချမ်းရေးအတွက်အာဖဂန်သမ္မတအက်ရှ်ဂါနီအဖြစ်တာလီဘန်ကောင်းဆောင်တွေနဲ့အမေရိကန်နိုင်ငံကသမ္မတရဲ့အပန်းဖြေစခန်းကမ့်ဒေးဗစ်မာဒီကနေ့ရှုပ်ဝဲဆွေးနွေးမှုတွေလှုပ်တာကိုဖျက်လိုက်တယ်ဆိုပြီးတော့သမ္မတထရမ့်က Twitter ကနေရေးလိုက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာအမေရိကန်စစ်သားတယောက်ပါဝင်လူ12ယောက်သေဆုံးခဲ့တဲ့ကားဘုံးခွဲမှုဖြစ်ခဲ့ပြီးတဲ့နောက်သူ့အနေနဲ့ကမ့်ဒေးဗစ်မှာလှုပ်ဖို့စီစဉ်ထားတဲ့အစီအစဉ်တွေကိုဖျက်လိုက်တယ်ဆိုပြီးတော့သမ္မတထရမ့်ကမနေ့စနေနေ့ညက Twitter ကနေတောက်လျှောက်ရေးခဲ့ပါတယ်။တာလီဘန်တွေဘက်ကလွှဲပါတဲ့ဩဇာရှိန်ဝါကိုတိဆောက်ဖို့အတွက်အခုလိုတိုက်ခိုက်နေတာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။တာလီဘန်တွေအနေနဲ့ဒီလိုအရေးကြီးတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နေချိန်အတွင်းမှာအပြစ်ခတ်ရဆဲဖို့သဘောမတူနိုင်ဘူးဆိုရင်အတိတ်ပဲရှိတဲ့သဘောတူညီမှုတွေကိုဆွေးနွေးညီနိုင်နိုင်စွာမရှိတာမျိုးဖြစ်နိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပြင်သူတို့အနေနဲ့နောက်ထပ်ဆယ်စုနဲ့နှစ်ခုလောက်ထိတိုက်ဖို့ဆန္ဒရှိတယ်လို့ဆိုပြီးတော့လည်းထပ်ပြောပါတယ်။သမ္မတထရမ့်ရဲ့အခုလိုငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ပေါ်မှာအာဖဂန်မှာရှိတဲ့တာလီဘန်အဖွဲ့ကလည်းရှုတ်ချလိုက်ပါတယ်။ဒါပြင်သူတို့အနေနဲ့တိုက်ခိုက်မှုတွေကိုစွန့်လွတ်သွားမှာမဟုတ်ဘဲနောက်ဆုံးမှာတော့အမေရိကန်တွေဆွေးနွေးပွဲစီကိုပြန်လာရမှာဖြစ်တယ်လို့ပတ်ဂျိုဘာသာနဲ့ဒီကနေ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ
။အာဖဂန်မှာ၁၈နှစ်ကြာစစ်ပွဲကိုဆုံးသတ်နိုင်ဖို့တာလီဘန်နဲ့ညီညာရေးသဘောတူညီချက်ရမယ်ဆိုရင်တော့အမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်တွေအနေနဲ့စနစ်တကျနဲ့တာဝန်ယူမှုရှိရှိအာဖဂန်ကနေပြီးတော့ဆုတ်ခွာပေးဖို့တရုတ်ကနေပြီးတော့တိုက်တွန်းပါတယ်။အမေရိကန်ညှိနှိုင်းမှုအနေနဲ့တာလီဘန်အနေနဲ့စစ်ဆင်ဆွေးနွေးနေရမှာအခုဆိုရင်တော့နောက်ဆုံးအဆင့်ကိုရောက်လာပြီဖြစ်ပါတယ်။ကတ်တာမှာလုပ်တဲ့ညီညာရေးလုပ်ငန်းစဉ်ဟာအမေရိကန်တို့ရဲ့အရှိကြဆုံးပြပစစ်ကိုဆုံးသတ်နိုင်ခြင်းရှိပါတယ်။အမေရိကန်ရောတာလီဘန်ရောသဘောတူညီချက်တရယူပြီးတော့ဒီသဘောတူညီချက်အတိုင်းအကောင့်ထဲပေါ်နိုင်တဲ့အထိဆက်ပြီးတော့ဆောင်ရွက်သွားဖို့တိုက်တွန်းလိုပါတယ်လို့ပါကစ္စတန်နိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝေါင်းကြီးကသတင်းတောက်တွေကိုပြောခဲ့ပါတယ်။အာဖဂန်နိုင်ငံရဲ့ဝန်ကြီးဆလာဟူဒင်ရဘနီပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာ့ဒ်မိုဟာမက်ကူရ်ရှီတို့နဲ့သုံးဖက်ဆိုင်စနစ်ပွဲလုပ်ပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဝန်ကြီးဝေါင်းကြီးကခုလိုပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်မှာညီညာရေးမျိုးစိတ်ချနိုင်ဖို့အတွက်တပ်ဖွဲ့တွေပြန်ရုပ်သိမ်းရေးနဲ့အကြမ်းဖက်မှုဝါဒတိုက်ဖျက်ရေးတွေမှာပိုင်းဖြတ်ချက်ရှိရှိနဲ့ဆောင်ရွက်ကြဖို့ဆိုပြီးတော့တိုက်တွန်းတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အာဖဂန်ပြန်လည်ထူထောင်ရေးမှာစစ်ပွဲရေးနဲ့နိုင်ငံရေးအရာဆက်ဆက်ဆောင်ရွက်မှုတွေတိုးလုပ်သွားမယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ။
ရုရှားနဲ့ယူကရိန်းနိုင်ငံကြားကျင်းသားလည်လှယ်ရေးစီစဉ်တရက်ကိုစတင်လှုပ်ဆောင်နေကြပြီဖြစ်ပါတယ်။မော်စကိုမြို့ကလီဖော်တိုဘိုအကျဉ်းထောင်ကကျင်းသားတွေကိုထောင်ထဲကနေထုတ်ပြီးတော့ပြောင်းရွှေ့တာ။နောက်ယူကရိန်းနိုင်ငံတစ်စိတ်တက်ထားတဲ့လေရင်မော်စကိုမြို့လေစိတ်ကိုစနေနေ့ကရောက်နေတာတွေကိုကူးကားပြီးတော့သတင်းတွေအတော်များများကအဲ့လိုဖော်ပြကြတာဖြစ်ပါတယ်။ကျင်းသားလည်လှယ်အချိန်အရေးအတွက်နဲ့စည်ရင်တိကျကိုတော့အခုချိန်ထိထုတ်ပြန်ခြင်းမရှိသေးမယ်လေ။လာမယ့်ရက်ပိုင်းတွေအတွက်မှာအကျဉ်းသားလည်လှယ်ရေးအစီအစဉ်ကြီးတရက်ကိုလှုပ်ဆောင်ဖို့ရှိတယ်ဆိုပြီးတော့နိုင်ငံခေါင်းဆောင်တွေကအခိုင်အမာပြောကြားခဲ့ပါတယ်။အ ကျင်းသားလဲလဲရေးနဲ့ဆိုင်တဲ့ဆွေးနွေးမှုတွေကိုပြည်တက်လှုပ်ဆောင်သွားမှာဖြစ်ပြီးတော့အကျဉ်းသားတွေအများပြားကိုလဲလဲပြစ်ပယ်ထင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံရှိဘတ်ချန်ဗလာဒီဗော့စတော့ခ်မြို့မှာခြားသာပရင်းတွေကလုပ်တဲ့စီးပွားရေးဆွေးနွေးပွဲအတွက်မှာပြောကြားလိုက်ပါတယ်။လာဟာနိုင်ငံကြားဆွတ်ဆန်ရေးပုံမှန်ဖြစ်အောင်လှုပ်ဆောင်ဖို့အတွက်ကောင်းမွန်တဲ့အခြေလမ်းတစ်ရပ်ဖြစ်တယ်လို့လည်းမစ္စတာပူတင်ကပြောပါတယ်။ယူကရိန်းနိုင်ငံရှိဘတ်ချန်ရုရှားကြောတောင်နောက်ခံပေးထားတဲ့ဒီခွဲထွက်ရေးအဖွဲ့ရဲ့တံမူဟောင်းဗလာဒီမီယာဆီမိုက်ကိုဒီယူကရိန်းနိုင်ငံကီယက်မြို့မှာရှိတဲ့တရားရုံးကပြီးခဲ့တဲ့ကြာသပတေးနေ့ကပြန်လွတ်လိုက်ပြီးတဲ့နောက်မစ္စတာပူတင်ဘက်ကလည်းအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်အနေနဲ့ဥရောပတပ်ကကနေပြီးတော့ခေါ်ထွေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့အတွက်ဝန်ကြီးချုပ်အနေနဲ့အလေးနဲ့ထားတာမရှိဘူးဆိုပြီးတော့ယူဆတာကြောင့်ဆိုပြီးအာနာယကွန်ဆာဗေးတစ်ပါတီရဲ့အကြီးအကဲဝန်ကြီးတူယာရူကနေနှုတ်ထွက်သွားပါတယ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာဘရစ်ဇစ်နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်ရဖို့အသေးစားလှုပ်ဆောင်တာမရှိဘူးဆိုပြီးတော့အလုသမားနဲ့ပစ်စင်ထံရဲ့ဝန်ကြီးအမ်ဘာရက်ကစင်းနှီးနှောင်းပိုင်းမှာဝေဖန်ဖြစ်တင်ပါတယ်။သဘောတူညီချက်ရဖို့လုပ်တဲ့အထောက်အထားဘာမှမရှိဘူး။တရားဝင်ညှိနှိုင်းတာမျိုးလည်းမရှိဘူးလို့အမ်ဘာရက်ကပြစ်တင်ပြောဆိုပါတယ်။စင်တာကောင်းတဲ့ဝန်ကြီးဖွဲ့တွေမှာသူပါဝင်ခဲ့တဲ့သဘောတူညီချက်မဖြစ်လာနိုင်တဲ့အခြေအနေတွေအတွက်လည်းဆွေးနွေးပွဲကအတော်ကြီးကိုပြင်ဆင်ထားတယ်။ဒါပေမဲ့လို့ဥရောပသမဂ္ဂနဲ့စကားပြောညှိနှိုင်းဖို့ဒီလောက်ထိပြင်းထန်ထန်လှုပ်တာမျိုးတော့မတွေ့ရဘူးလို့သူနှုတ်ထွက်တဲ့အကြောင်းကိုစာထဲမှာဖော်ပြပါတယ်။ပြည်ထောင်ဝန်ကြီးဆာဂျစ်ဂျာဗစ်ကတော့အစိုးရအနေနဲ့သဘောတူညီချက်ရဖို့နှီးဆုံလမ်းဆုံနဲ့ကြိုးပမ်းနေတယ်လို့တင်းနေနေနေမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 11695ဘိုင်းလိုမီတာ32 kHz 9300ဘိုင်းလိုမီတာ51 kHz 5885တို့ဖြင့်စနစ်တင်ရွေမှာဘိုင်းမီတာ190 kHz 5905နဲ့ထုတ်လွှင့်ပေးပါတယ်ရှင
်ဖီကနေတင်ရွေနေညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်စိုးရပေါ်မှာနိုင်ငံတကာကဖိအားပေးလာအောင်လုပ်တဲ့အနေနဲ့ဒီကနေ့မှာတော့ဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးရှိမှာတွားရောက်စုဝေးပြီးတော့အမေရိကန်သမ္မတထရမ့်အနေနဲ့ဟောင်ကောင်လွတ်မြောက်ရေးအတွက်အကူအညီပေးဖို့ကိုတိုက်တွန်းခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ရဲ့စီးပွားရေးဆုံးမှာရှိတဲ့ဗစ်တိုးရီးယားပန်းခြံမှာစုဝေးခဲ့ပြီးတော့အဲဒီနားကအမေရိကန်ကောင်စစ်ဝင်ရုံးကိုချီတက်ခဲ့ကြတာပါ။ရတဖော်ဝင်တွေကဆန္ဒပြတဲ့သူတွေကိုစောင့်ကြည့်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတို့ကလည်းအမေရိကန်အလံတွေကိုကင်ဆောင်ချီတက်ခဲ့ကြပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေရဲ့တောင်းဆိုမှုတွေကိုတရုတ်ဆိုရကလည်းရောလာအောင်အမေရိကန်အနေနဲ့တရုတ်ဆိုရကိုဖိအားပေးပြီးဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့မကြာသေးခင်ကထင်သွင်းခဲ့တဲ့ဥပဒေချမ်းကိုကွန်ကရစ်လွှတ်တော်အနေနဲ့လည်းအတည်ပြုပေးဖို့စတာတွေကိုတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာတာဟာအခုဆိုရင်3လရှိသွားပြီဖြစ်ပြီးတော့ဒီဆန္ဒပြမှုတွေအတွင်းလူတွေတန်းတက်ချီပောင်ခဲ့ပြီးတော့လမ်းလျှောက်ကိုဆန္ဒပြခဲ့ကြတာပါ။ဒီဒါ1998ခုနှစ်ဟောင်ကောင်ကိုဗြိတိန်စီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးတဲ့နောက်ပိုင်းတရုတ်ဆိုရရဲ့အုပ်ချုပ်မှုကိုအကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်။တရုတ်နိုင်ငံကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာအခုလိုဆန္ဒပြပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အခုခါမှာတော့အာဏာပိုင်တွေဘက်ကဒီဥပဒေကြမ်းကိုပြန်ပြီးတော့ရုပ်သိမ်းထားပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးအရတင်းမာနေတဲ့အတွက်ကြောင့်မလို့တရုတ်ရဲ့ဒီအမေရိကန်နဲ့ကုန်သွယ်မှုဟာတည်ရတာကိုထိုးကျနေပါတယ်။ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကိုပါချိန်ချောက်နေတဲ့ဒီနှစ်နိုင်ငံကြားအပြန်အလှန်အခွန်တိုးမြင့်ပြီးတော့ကုန်သွယ်ရေးတင်းမာနေတာကိုအဆုံးသတ်နိုင်ဖို့အတွက်နှစ်နိုင်ငံညှိနှိုင်းနေကြပေမဲ့လည်းတိုးတက်အောင်မြင်တဲ့လက္ခဏာတော့မတွေ့ရသေးပါဘူး။တရုတ်နိုင်ငံဘက်ကအခွန်တိုးတိုးမြင့်တာနဲ့ကုန်လင်မာယူမှုကိုပြန်ဖြတ်တာကြောင့်အမေရိကန်ဘက်ကသွင်းကုန်ဟာပြီးခဲ့တဲ့နှစ်ကထက်ဩဂတ်စ်လအတွင်းမှာ22ရာခိုင်နှုန်းထိုးကျသွားတယ်လို့အကောက်ခွန်ဆိုင်ရာချက်လက်မှတ်တမ်းတွေမှာဖော်ပြပါရတယ်။ဒါပြင်တရုတ်ဘက်ကကုန်သွယ်ရေးပုံငွေပြနေတာနဲ့နည်းပညာရေးဆိုင်ရာညှင်းပွားမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်ပစ္စည်းတွေပေါ်မှာခွန်အတုပ်ပို့ပြီးတော့တင်းကျပ်လာတာကြောင့်တရုတ်ကအမေရိကန်ကိုကုန်တင်ပို့မှုဟာလည်း16ရာခိုင်နှုန်းအထိကိုကျဆင်းသွားတယ်လို့အဲဒီအချက်အလက်မှတ်တမ်းမှာဖော်ပြပါရတယ်။အမေရိကန်ဘက်ကဖိအားတွေကိုအန်တုနိုင်မှုအတွက်နိုင်ငံတကာနည်းပညာနဲ့ဆက်မှုနယ်ပယ်မှာတရုတ်ကရှင်ပြိုင်လွှမ်းမိုးနိုင်ပြီးတော့နိုင်ငံခြားခြားနည်းပညာမှီကုံမှုတွေကိုလျှော့ချနိုင်ဖို့ Made in China 2025 တဲ့ဒီဆက်မှုလုပ်ငန်းရဲ့ဆိုင်ရာမူဝါဒတက်ကိုပြည့်စုံဆောင်နေတာရှိပါတယ်။ဒါမဲ့လို့ဇီကပ်ဖွင့်ထားမယ်ဆိုရတဲ့နိုင်ငံရဲ့ပိုင်ဖြတ်ချက်ကဒါဟာပြန်ချိုးဖောက်သလိုဖြစ်နေတဲ့ဆိုပြီးတော့အမေရိကန်၊ဥရောပ၊ဂျပန်နဲ့အခြားကုန်သွယ်ဘက်နိုင်ငံတွေကတော့ပြောနေပါတယ်။တရုတ်နဲ့အမေရိကန်အပြန်ဆိုင်ခွန်တုတ်တွေဘီလီယံနဲ့ချီပြီးတော့တိုးကောက်လာတာကြောင့်ပက်ပီဆက်လိုမျိုးကုန်ကစားစီးပွားရေးစိပညာရေးဆိုင်ရာပစ္စည်းတွေအထိကုန်သွယ်ရေးပိုင်းမှာနှစ်ဖက်စလုံးကထိခိုက်မှုရှိနေပါတယ်။ဒါအပြင်တရုတ်ရဲ့အဓိကဇီကပ်လိုဖြစ်နေတဲ့အမေရိကန်နဲ့အခုလိုမျိုးကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကြောင့်အမေရိကန်အစားအခြားကမ္ဘာဇီကပ်တစ်ခုခုကိုရှာဖို့တရုတ်ဆိုရကလည်းတရုတ်ပြည်ပပုဂ္ဂိုလ်သမားတွေကိုပြားပေးဆောင်နေပါတယ်ခင်ဗျာ။
က ကိုရီးယားကျောင်းဆက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်မြောက်ကိုရီးယားနိုင်ငံမှာလူ9ယောက်သေဆုံးပြီးတော့တောင်ကိုရီးယားနိုင်ငံမှာတော့3ယောက်ထပ်မံသေဆုံးသွားခဲ့ပါတယ်။လင်လင်းတိုင်ဖုန်းမုန်တိုင်းဟာကိုရီးယားကျောင်းဆက်ကိုမနေ့စနေနေ့ကစတင်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့ဒါဟာကိုရီးယားကျောင်းဆက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာအင်အားပြင်းဆုံးမုန်တိုင်းတွေကတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းကြောင့်မြောက်ကိုရီးယားနိုင်ငံမှာလူ9ယောက်ထပ်မံသေဆုံးပြီးတော့3ယောက်ဒဏ်ရာရသွားတယ်လို့မြောက်ကိုရီးယားစိုးရပိုင်းသတင်းမီဒီယာကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။ဒါဟာမနေ့ကဒီမုန်တိုင်းဝင်ရောက်ပြီးရဲ့နောက်လူထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကပထမဆုံးအကြိမ်တရားဝင်ထုတ်ပြန်တာလည်းဖြစ်ပါတယ်။ဒါပြင်မုန်တိုင်းကြောင့်မြောက်ကိုရီးယားမှာအင်ဂျီ460နဲ့အများပြည်သူပိုင်အဆောက်အုံ15လုံးလောက်ထိခိုက်ပျက်စီးသွားခဲ့ပြီးတော့လေယာဉ်မီဟက်တာ46200လောက်ရေမြုပ်သွားခဲ့တယ်ဆိုပြီးတော့မြောက်ကိုရီးယားပိုင် KCNA သတင်းကဆိုပါတယ်။လိန်လိန်မုန်တိုင်းဟာမြောက်ကိုရီးယားနိုင်ငံကိုမဝင်ခင်မှာတော့တောင်ကိုရီးယားနိုင်ငံကိုအရင်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့မုန်တိုင်းကြောင့်တောင်ကိုရီးယားနိုင်ငံမှာ3ယောက်ထပ်မံတည်ဆုံးပြီးတော့13ယောက်ဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်။ဒါမဲ့လည်းမုန်တိုင်းကြောင့်တော့ကြီးကြီးမားမားထိခိုက်ပျက်စီးတာမရှိဘူးလို့သိရပါတယ်ခင်ဗျာ
။ Dorian Hurricane မုန်တိုင်းဟာကနေဒါနိုင်ငံ Newfoundland နဲ့ Labrador ဒေသဘက်ကိုရောက်ရှိပြီးတော့မြောက် Atlantic ထဲကိုဝင်ရောက်သွားလိမ့်မယ်လို့ခန့်မှန်းရပါတယ်။ Dorian ဟာအားပျော့နေပြီးတော့တစ်ခါတည်းမှာ Hurricane အဆင့်လောက်ကိုမရှိတော့ဘူးလို့လည်း Mutual Hurricane Center ကထုတ်ပြန်ပါတယ်။မုန်တိုင်းဟာလေပြင်းနဲ့မိုးနဲ့အတူပဲစနေနေ့တုန်းကတော့ကနေဒါနိုင်ငံအတ္တလန်တစ်ကမ်းရိုးတန်းဒေသကိုရိုက်ခတ်ပါလေ။ Nova Scotia ဒေသပြည်နယ်ရဲ့မြို့တော် Halifax မှာရှိတဲ့ဆောက်လုပ်တဲ့အဆောက်အုံတွေကကရိန်းတွေဟာဆောက်လုပ်စဲအဆောက်အုံတွေပေါ်ကိုပြိုကျခဲ့ပါလေ။မုန်တိုင်းကြောင့်မလို့လက်ဆက်ပြီးပြတ်တောက်မှုဟာလူရေ၄သိန်းရှိတဲ့ Halifax မြို့ကလူ၃သိန်းလောက်ကိုထိခိုက်စေခဲ့တယ်လို့ Nova Scotia လက်ဆက်ကုမ္ပဏီက AP သတင်းဌာနကိုပြောပါရတယ်။ဒူရီမုန်တိုင်းဟာကနေဒါမြောက်ခင်တုန်းကတော့ American ပြည်အောင်စုက Massachusetts နဲ့ Maine ပြည်နယ်တွေမှာပြင်းထန်တဲ့ကိုဖျက်ခဲ့ပါတယ်။တောက်ကြနေတုန်းကတော့ North Carolina ဒီ Cape Hatteras မှာကုန်းတွင်းပိုင်းဝင်ရောက်ပြီးတော့ Category 1အဆင့်အထိကိုအားနည်းပျော့ပြောင်းသွားခဲ့ပါတယ်ခင်ဗျာ
။ဒီနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တင်တွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါ။အခုတော့ဆက်သွယ်နည်းဉာဏ်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းမှာဖုန်းအသုံးပြုခွင့်၊အင်တာနက်သုံးခွင့်ကန့်သတ်ပိတ်ပင်မှုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေလှုပ်လာတာနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေကစိုးရိမ်နေကြပါတယ်။ဒီလိုကန့်သတ်လာမယ်ဆိုရင်သူတို့အတွက်ပြပကဘာနဲ့အဆက်ဖြတ်လိုက်သလိုဖြစ်ပြီးအရေးပေါ်အခြေအနေတွေမှာအခက်အခဲတွေအများကြီးကြုံရနိုင်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။အခုလက်တလောမှာလည်းဒုက္ခသည်စခန်းတချို့မှာအင်တာနက်ကိုအချိန်ပိုင်းနဲ့ပဲသုံးစွဲခွင့်ပြုထားတယ်လို့သိရပါတယ်။အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါရှင်။
ရခိုင်ပြည်နယ်အတွင်းမှာလွန်ခဲ့တဲ့နှစ်တွေကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအတွင်းဆောင်အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအိနီဂျီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်ချီပြီးတော့ထွက်ပြေးခိုးလုံနေကြတဲ့ဒုက္ခသည်တိမ့်နဲ့ချီပြီးနေထိုင်ရာရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဖုန်းအသုံးပြုခွင့်ရပ်တန့်မှုနဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေပိတ်ပစ်ဖို့ဆက်သွယ်ရေးကုမ္ပဏီတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကညွှန်ကြားခဲ့တာဖြစ်ပါတယ်။အခုလိုမျိုးဒုက္ခသည်စခန်းတွေထဲမှာဖုန်းအသုံးပြုခွင့်နဲ့အင်တာနက်သုံးစွဲမှုဖျက်တောက်လိုက်မယ်ဆိုရင်စခန်းတွေထဲမှာနှစ်နဲ့ချီနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်ပေါ်ပြီးတော့မှကဘာကြီးနဲ့အဆက်အသွယ်ပြတ်တောက်သွားနိုင်ပြီးတကယ်လို့တို့အတွက်အသက်ဘေးအန္တရာယ်တဘာဝဘေးအန္တရာယ်အရေးပေါ်အခြေအနေတွေကြုံလာရရင်အခက်အခဲတွေကြုံရနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးအီစလန်ကပြောပါတယ
်ရိုဟင်ဂျာဒုက္ခသည်စခန်းပေါင်းဝန်ကြီးမှာတို့မိုဘိုင်းဖုန်းအသုံးပြုမှုကိုဖိတ်ကျင်နိုင်လို့ဆိုပြီးတော့ကျွန်တော်ကကြားသိရပါတယ်ဒါပေမဲ့အဲ့လိုမျိုးအခြေအနေဒီဒူရီယာဒုက္ခသည်စခန်းဝန်ကြီးမှာသူတို့ကမိုဘိုင်းဖုန်းအသုံးပြုမှုကိုပိတ်ကျင်လိုက်နေစဉ်ဒုက္ခသည်တွေပြည်ပြီးတော့အကအသက်ကျဉ်းရမှာကိုတွေ့ရပါတယ်ခင်ဗျာ။ဘာဖြစ်လို့စဉ်အဒီကလုံခြုံရေးအပိုင်းကိုအချင်းချင်းဒီမှာတဲ့အစိုးရအနာဘိုင်းတွေကိုစစ်တဲ့နိုင်မှာမဟုတ်ဘူး။နောက်တစ်ခါတော့လူမျိုးရေးစက်မာရေးမှာအဲ့ဒီလိုအကအသက်မျိုးကိုပြည်ပြီးတော့ကျဉ်းရမှာဖြစ်တဲ့အတွက်ကျွန်တော်ရေဒီယိုမိုဘိုင်းဖုန်းအသုံးပြုမှုကိုကျွန်တော်အလုံးချိန်နေရပါတယ်ခင်ဗျာ
အခုရပိုင်းတွေမှာလည်းရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတယ်လီဖုန်းလိုင်းဖြတ်တောက်တာတွေအသံမကြည်လင်မှုတွေနဲ့ဆက်သွယ်မှုအခက်အခဲကြုံနေရတယ်လို့အင်တာနက်ဆက်သွယ်မှုတွေကိုလည်းမနက်ပိုင်းနဲ့ညပိုင်းတွေမှာအချိန်အကန့်အသတ်နဲ့အသုံးပြုနေရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးမမောင်ကလည်းပြောပါတယ
်အထူးခြားကျွန်တော်ကဒါလို့လို့ဆိုဒီမှာဖုန်းလိုင်းတွေကဖြတ်တောက်မယ်ဆိုလို့ဆိုရင်အနာကာမကျွန်တော်တို့ဆိုရင်ညမြတ်မှာရောက်ကြည့်သွားမှာအခုကျွန်တော်တို့ဆိုရင်တော့ပါလို့ပါလိမ့်မယ်ရှိတယ်နောက်ကဟိုမှာဇန်တော်လီမရှိတဲ့ဥပဒေမှာရှိတဲ့အဲ့လိုမျိုးတွေကအခုတော့ကဖိုင်လာမယ်ဆိုလို့ဆိုအရေပေါ်ဖိုင်လာမယ်ဆိုလို့စပ်တဲ့မျိုးတွေရပြတ်တော့သွားမယ်ဆိုလို့ဆိုရင်ကျွန်တော်ကမတမဆူနေတယ်အခုဒီမှာလိုက်ဘူးရလာလို့ဆိုရအခုပြေးတာရှိတယ်ဒီမှာသူတို့ကပြောတာ ညနေ9:00ညနေ3:00ညနေ9:00လောက်မှာသူတို့ဝင်အင်တာနက်လိုင်းကြီးချိန်ချောင်းမယ်ဥပမာညနေပိုင်း9:00လောက်မှာသူတို့ဝင်အင်တာနက်လိုင်းကြီးမရဘူးဒီမှာ voice call တော့ဆက်သွယ်လို့မရဘူးဒီမှာသိကြတာပေါ့လိုင်းကအော်အဲ့တော့အင်တာနက်ကမနေ့နဲ့ညနေဟိုစပိတ်ထားမယ်ဆိုတဲ့သဘောပေါ့နော်နေ့ကမှညတော့သုံးလို့ရမှာပေါ့အဲ့လိုမျိုးလားဟုတ်ကဲ့ပါညနေပိုင်းသူတို့ဆိုရင်ညမနေ့ဟိုဆော့ဆော့9:00ညနေ9:00လောက်
မျိုး ရိုဟင်ဂျာ ဒုက္ခသည်စခန်းတွေထဲမှာ ဆက်သွယ်ရေး line တွေကို ထိန်းချုပ်ဖို့ စူးစမ်းတာကတော့ ဒုက္ခသည်စခန်းတွေထဲမှာ phone ကို အသုံးပြုပြီးတော့ မွေးစေဝါရောင်းဝယ်တာ လူကုန်ကူးမှုနဲ့ ရာဇဝတ်မှုတွေ ကျူးလွန်တာကို ကာကွယ်နိုင်ဖို့ ဆောင်ရွက်တာ ဖြစ်နိုင်တယ်လို့လည်း ရိုဟင်ဂျာ ဒုက္ခသည်ဦးဤစလန်က ပြောပါတယ်။
ဒီလိုဒီဒုညာဒုက္ခတွေစကားတချို့လုံးမှာတို့ပုံလိုက်စေရေကိုပိတ်ကြည့်လိုက်နေသူကြီးရဒုက္ခတွေအဲအလုံးအသေးစုံများမှာရှိပါတယ်ခင်ဗျာ။ဘာဖြစ်လို့ဒီလုံချုံလေးအပိုင်းကတော့ပူပြီးတော့ဆင်းရဲပြီနဲ့ နောက်တစ်ခုကတော့ဆွတ်ရေးအပိုင်းပေါ့မိသားစုဆွတ်တယ်ရေမအောင်ဆရာအနာပါအဖေးကြီးကိုအရှင်ကျွန်တော်ဒီညာဒုက္ခတွေအသေးချွန်နိုင်မှာရှိပါတယ်။ နောက်ကတော့ဒီစခန်းမှာဒီကောင်းဆောင်တွေရရှိတယ်။နောက်ဒုက္ခတွေအရေးအတွက်လှုပ်ရှားဆောင်ရမယ်ဒီညာဒုက္ခတွေပုံစံလေးရှိတယ်။အဲ့ဒီလိုအပေါ်အပြည့်ပို့ပြီးတော့အသက်ချင်ရမှာကိုသိရပါတယ်ခင်ဗျာ။
ရန်ကုန်ရဲ့လုံခြုံရေးကိုအခြေခံပြီးတော့ဒီလိုဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အရေးယူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်တယ်လီဖုန်းဆက်သွယ်ရေးစီးမြင်ကန့်သတ်ရေးကော်မရှင်ကသတင်းမီဒီယာတွေကိုပြီးခဲ့တဲ့သတင်းမှတ်ကပြောဆိုထားတာပါ။ဒါပေမဲ့လည်းကုလသမဂ္ဂနဲ့လူခွင့်ဖွဲ့တွေဘက်ကတော့အခုလိုမျိုးဒုက္ခတွေကိုဆက်သွယ်မှုလမ်းကြောင်းတွေဖြတ်တောက်လ
ဒီနေ့ကျွန်တော်မြန်မာရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်။2018ပြည်စည်းပုံပြင်ဆင်ရေးမြို့သားဒီမိုကရေစီဒီစပွဲချုပ်ရဲ့ကြိုးပမ်းမှုဟာစကားကမှားနေတယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မရောကဏ္ဍမပါဘဲမဖြစ်နိုင်လို့ကြိုတင်ညှိနှိုင်းတင်တယ်လို့ရခိုင်မျိုးသားပါတီ ANP
ကျွန်တော်တို့ကအများစုပေါ့အလေးစင်ငါးဦးကော်မတီကမှာတက်မရောကဏ္ဍမပါဘဲမဖြစ်နိုင်လို့ကြိုတင်ညှိနှိုင်းတင်တယ်လို့ရခိုင်မျိုးသားပါတီ ANP ကပြောပါတယ် ANP ဒီကထောက်အမြင်နိုင်ကိုဒေါက်ခင်စိုးဝင်းကတွေးဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်ဟုတ်ကဲ့အားရတော့ရှေ့က56ချက်ဖြစ်တော်တဲ့ဟာတော့ကျွန်တော်ကြိုပြီးပြောပါမယ်ကျွန်တော်တို့လေးစင်ငါးဦးကော်မတီစဖွဲ့လိုက်တဲ့အချိန်မှာကျွန်တ Not the Saga, the Roba Lomnalezo. The Noruga Usho by Male, I time. The Noruga Dine Yagdorekado, Dine Pusibon Tema, Titan at Chadi Baba, a Tema, the Lontanji Pusibon Tema, the Roma Dine Pusibu, Chiamis, the Chadi, the Roma Yai Pare, Arago Di Pematima Bibi, Dine Wushitan Halini Baba, Arago,
ဒီမှာပို့ရတဲ့အချက်တွေများပါတယ်ကျွန်တော်တို့အုပ်ချုပ်ရေးပိုင်းမှာလည်းများပါတယ်ဥပဒေပြူရေးအပိုင်းမှာလည်းကျွန်တော်တို့အများကြီးဖြစ်သွားပါတယ်အဲ့ဒါကြောင့်ရှင်းရတဲ့အချက်ဖြစ်သွားတဲ့တော်တော်ဖြစ်ပါတယ်ကျွန်တော်ဟုတ်ကဲ့ပါအခုတက်မလို့သားကိုယ်စားလှယ်အဖွဲ့တွေလည်းပါလာပေါ့နော်နောက်တစ်ခုကဟိုတက်မလို့သားကိုယ်စားလှယ်အနေနဲ့ကတော့သူတို့ကဒီပူပေါင်းကော်မတီမှာပါဝင်နေဆိုရင်ပဲ
ဒီလိုမျိုးတွေကိုပြင်ဖို့ဆိုလို့ရှိရင်ဒီမှာတော့မပါရင်ဘယ်လိုနည်းနည်းမှမဖြစ်နိုင်ပါဘူးသူတို့က 95%ဆိုလို့ရှိရင်တက်မတော်မပါရင်ဘယ်လိုနည်းနည်းမှမဖြစ်နိုင်ပါဘူးသူတို့က95%ကနေကြုံပါဆိုတဲ့ဟာကဒါပြဿနာဖြစ်လာပါပြီအဲ့ဒါကြောင့်စပြင်မယ်ဆိုကြတဲ့ကျွန်တော်တို့ဖြစ်စေချင်တာတော့ဒီမှာရှိတဲ့အများစုအင်အားစုတွေပေါ့အခုဆိုရင်တက်မတော်လေးအင်အားများတယ်NLD လေးအင်အားများတယ်အများစုတွေကကြိုပြီးညှင့်ခေရမယ်ဒါလေးတွေကိုငါတို့ကတော့ဒါကိုပြင်ချင်တယ် ဒါလေးကိုတော့ညှိပေးပါဆိုတဲ့ဥစ္စာကြိုညှိပြီးဒီလိုမျိုးတင်လာလို့ရှိရင်တက်မတော်လေးကွက်ကွက်စရာမရှိလို့ကျွန်တော်မြင်ပါတယ်ညှိပြီးကြိုပြီးတာညှိပြီးတော်လာလို့ရှိရင်တက်မတော်လေးသူ့ဟာနဲ့သူပါလာပါပါဥပမာအဲ့လိုမျိုးကြိုပြီးမညှိဘူးလေညွန်ဆိုင်ကြီးတင်လာတဲ့အခါကျတော့တက်မတော်ကလည်းဖြည့်စည်းဖို့ပြင်ဆင်ရေးတင်ဆင်တဲ့စစ်တွေကဥပဒေနဲ့မညှိဘူးစီကန့်ကွက်တဲ့အခါကျတော့သူတို့ကတောက်
ပြန်ဆက်ချက်တင်တယ်အန်ဒီကလည်းပြန်ဆက်ချက်တင်တယ်အဲ့လိုမျိုးပဲတောက်ချောက်15ခန်းကိုကျွန်တော်တို့ကဒီလိုပဲတွက်ခဲ့ရပါတယ်တမတော်အနေနဲ့တော့တောက်ချောက်တင်ခဲ့တဲ့သဘောဖြစ်ပါတယ်ဟုတ်ကဲ့ပါအခုဒီကြီးခိုင်ကျိုးပါတီကဟိုနောက်ဆုံးပေါ်လွှတ်တော်မှာကျွန်မတို့ဒရင်းထဲမှာကြည့်လိုက်ရတာတော့တို့ကဒီသူတို့ရဲ့သူတို့ပြင်ဆင်လို့ရတဲ့အချက်တွေပေါ့နော်တို့ကတော့ပြောပါတယ်ဘာလို
ไอ้เสียเจ็ดเทมาเยจีเอเช็คกาดีแมงโนตมรายลูกบังกุยอานาอูชอชาบูสุเลยเส้นปลาละปอแล้วดีดีใครได้นะปาดีเนี่ยเนี่ยอะไรไอ้เช็คเลยปลาเลยลูกสุเลยข้าเจ้าโอ้ตัวเราเห็นได้ใส่เนี่ยตัวเมียชีวะเช่นจันโรกาดีจังไห้กาเจนเดียหาเลยแต่ปัญหาเราชีลาเนี่ยเราจันโรมีเนี่ยเลเซงเอาอุเทมาปัตมาตะเขาอุตังฟงเต็นโรงาเลยเลเซงเอาดูบุช่วยไล่ปาดีรู้อุโมงเต็นเต็นเนี่ยหาเลยเลเซงเอาช่วยบัวด้วยจันโรเสียงแค่สามารถพอได้ปิดต Canada Party တွေက လည်း တင် ထား တဲ့ အချက် တွေ ရှိ တယ် နောက် အခု တန်ခါ တွေ က တင် တဲ့ အချက် တွေ ရှိ တယ် တခြား Party က တင် တဲ့ အချက် တွေ ရှိ တော့ ကျွန်တော် တို့ 55 ဦး Committee က ဒီ တင် တဲ့ အချက် တွေ ပေါ် မူတည် ပြီးမှ ဥပဒေ မုံချမ်း တည့် ရဲ့ CP မှာ လက်တော်ကို တင် တင် ရ အောင် မယ် ဒီ မုံချမ်း ဆွဲ တဲ့ အချိန် မှာ ရွေးချယ်ရ မယ် အချက်က ပြဿနာ ဖြစ် လာ နိုင် တယ် လို့ ကျွန်တော် ထင် တယ် အဲ့ မှာ ဘာဖြစ် လို့ လဲ ဆိုတော့ ကျွန်တော် တို့ 55 ဦး Committee ရဲ့ လွတ်ပတ် ခွင့် ထဲ မှာ ညာရ ဆန္ဒ မေး တဲ့ ဆုံးဖြတ်မယ်ဆိုတဲ့ အချက်တစ်ချက် ပါလာ ပါတယ် အဲ့လိုမျိုးဆိုလို့ရှိရင်ကိုလိုဆန်တဲ့အချက်လေးတွေကျွန်တော်တို့ဖြစ်စီချင်တာကတော့ကျွန်တော်တို့တိုင်းရင်းသားပါတီတွေကတင်တဲ့အချက်လေးတွေကဘာဖြစ်ဖြစ်ဖြစ်ဖက်ဒရယ်မုံကိုအခြေခံပြီးတော့တဲ့အချက်လေးတွေပါတယ်အဲ့အချက်လေးတွေမရမှာကျွန်တော်တို့စိုးရင်းတယ်ကျန်းခံရေးကတင်တာဖြစ်ဖြစ်အနောက်ကတင်တာဖြစ်ဖြစ်ကျွန်တော်တို့ကလည်းအလားအလာကိုလောလောဆယ်ဆယ်စဉ်းစားပေးနေကျွန်တော်တို့တိုင်းရင်းသား ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ကျွန်တော်တို့ကတော့ပုံပွင့်လင်းပြောနေမှာလေခင်ဗျာအန်အယ်ဒီပါတီကတော့သူပါတီအောက်မှာတိုင်းရင်းသားတွေပါတယ်ဆိုရင်ကျွန်တော်တို့တိုင်းရင်းသားတွေရဲ့အသက်တောက်လျှောက်ပြောလို့မရဘူးကျွန်တော်တို့အခုလက်ရှိတဲ့မြင်နေရပါတယ်အန်အယ်ဒီပါတီထဲကတိုင်းရင်းသားတွေကသူတို့ပြောချင်တဲ့အချက်လေးတွေကိုပြောလို့မရပါဘူးအန်အယ်ဒီပါတီကခွင့်ပြုချက်ရမှသာပြောလို့ရပါတယ် အဲ့ဒါကြောင့်တိုင်းရင်းသားတွေလိုချင်တဲ့အချက်တွေကိုအန်အယ်ဒီပါတီထဲမှာပါတယ်တိုင်းရင်းသားကတိုင်းရင်းသားအခွင့်အရေးကိုပြောလို့မရဘူးဆိုတာသိကြပါရဲ့အားလားကျွန်တော်တို့တိုင်းရင်းသားပါတီတွေကခြေခါတာကျွန်တော်တို့လိုချင်တဲ့အချက်လေးတွေကျွန်တော်တို့ပြောချင်တဲ့အချက်လေးတွေကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့အချက်လေးတွေကိုရုပ်ခွင့်ရပါတယ်ကျွန်တော်တို့မှာပြောလေးပြောနေကြပါတယ်ကျွန်တော်တို့ဥရှင် တော်တယ်မှာပဲကျွန်တော်တို့ရခိုင်ပါတီကအတင်းအများကြီးထွက်တယ်ဆိုတာအားရပါပဲကျွန်တော်တို့ပြောခွင့်ရပါတယ်ကျွန်တော်တို့ကအားကြောင့်ကျွန်တော်တို့လိုချင်တဲ့အချက်လေးတွေဒီကကျင်းဖို့ဒီကလွတ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီ NLD ပါတီကရေကောက်ပွဲဝင်တော့ပေါ့နော်ရေကောက်ပွဲကြီးညာစံရဆိုလို့ရှိရင်တို့ကငင်းချမ်းရဲ့နံပါတ်1ပြီးလို့ရှိရင်ဒီဟိုဖွဲ့စည်းပုံပြင်ဆင်ရေးပေါ့ဖွဲ့စည်းပုံပြင်ဆင်ရေးကတော့တောက်လျှောက်ပြောလာခဲ့တာပေါ့ဒါပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုစပြီးတော့အာဏာရစေကဒီလွတ်တော်မှာ majority အများစုနေရာရခဲ့ကြတဲ့ကမစခဲ့ပဲねအခုလွတ်တော်တက်တန်းကုန်ကန်ဒီအစိုးရတက်တန်းကုန်ကန်နေကြမှာထပြီးတော့ဟိုဒီကိစ္စကိုဟိုအဆိုင်ပြင်းနေတယ်ဆိုတဲ့သဘောကိုရောဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲ့ဒါတော့ကျွန်တော်တို့တော်တော်ချင်းမှဆွေးနေတဲ့တော့ကလည်းပါပါတယ်အဲ့ဒါကကျွန်တော်လည်းလွတ်တော်မှာဆွေးနွေးခဲ့တဲ့ချက်တွေပါပါတယ်ဖွဲ့စည်းပုံပြင်မဲ့ဟာဟာနောက်ကျနေပြီဆိုတဲ့ဟာပဲမင်းကစတဲ့ကလေးကသူတို့ energy ကကျင်းရထဲမှာပါတဲ့အချိန်မှာသူတို့စပြီးအကောက်တွေပေါ်တက်ပါတယ်သူတို့ကတော့ငင်းချင်းလေးကနေစပြီးကျင်းမယ်ဆိုပြီးသူတို့ကစူးစမ်းခဲ့ပါတယ်ငင်းချင်းလေးမအောင်မြင်တဲ့ခါကျတော့အခုမှဒီလွတ်တော်ထဲကိုရောက်လာပါတယ်လွတ်တော်ထဲကိုရောက်တဲ့အချိန်ကလည်းကျွန်တော်တို့မြင်တဲ့အချက်ကတော့ထောက်ချက်ဖွဲ့စည်းပုံကျေကံဥပဒေကျင်းလို့ရပါမလားဆိုတဲ့စိုးရိမ်မှုတွေကဒီတိုင်းမှာရှိနေကြပါတယ်။အဲဒါကြောင့်ဖွဲ့စည်းပုံပြင်လဲပြင်ဖို့ပြင်ဆင်တဲ့ဟာတော့နောက်ကျနေပါပြီ။အခုကျွန်တော်ကတစ်နှစ်ကျော်ပဲကျင်တော့တယ်။တစ်နှစ်ကျော်ထွင်းမှာလဲပြီးနိုင်မဲ့အချိန်တွေကကျွန်တော်တို့မမြင်ပါဘူးခင်ဗျ။ကျွန်တော်တို့ဖြစ်စေချင်တာတော့ဘာဖြစ်ဖြစ်ဖြစ်တောင်းချေဖွဲ့စည်းပုံကျေကံဥပဒေကိုပြင်ပြီးကျွန်တော်တို့တိုင်ရန်သားတွေနဲ့ညီညီငယ်ငယ်နဲ့ပြည်ထောင်စုကိုတိဆောက်ကျင်တဲ့ဆန္ဒကနိုင်ငံလုံးမှာရှိပါတယ်။အဲကြောင့်အဓိကပြဿနာကဒီတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့တဲ့ဒီ2000ကျပ်ဖြူစည်းပုံကိုလည်းပြင်ဆင်ရပါမယ်ဒါတွေကတော့ပြင်ဆင်ပြီးမှလွယ်တဲ့အချက်လေးတွေနဲ့လွယ်တဲ့ပုံမှန်လေးတွေကိုပြင်ပြီးမှချစ်ဆက်ပြီးတော်လို့ရပါမယ်ခင်ဗျာကျွန်တော်တိုင်းရင်းသားပြဿနာကိုဒီလိုမှမဖြေရှင်းရနိုင်မယ့်အခြေအနေတွေနေပါဘူးခင်ဗျာကျွန်တော်တို့ကတော့
ဟုတ်ကဲ့ပါဒီမှာဟိုပြည်ခိုင်ပြိုးပါတီကတာဝန်ရှိပုဂ္ဂိုလ်ရောက်နေကျမမကြသေးခင်ရပါပဲကျမတွေ့ဆုံမင်းများနဲ့ပြုတ်လုတ်ခဲ့ပါလေအဲ့ဒီခါမှာသူပြောတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကဘာဒုက္ခမှမပေးပါဘူးတဲ့ဘယ်သူမှလည်းဒုက္ခမပေးဘူးသူ့ဟာသူရှိနေတာပေါ့နော်ဒါကနိုင်ငံရေးရည်ရွယ်ချက်နဲ့ဟို NLD ကနေဥဆောင်ပြီးလုပ်နေတယ်ဆိုပြီးတော့သူကဝေဖန်တာရှိပါတယ်အဲ့တော့2008ဖွဲ့စည်းပုံပြင်ခြင်းမပြင်ခြင်းဒီဒီအများပြည်သူနဲ့သက်ဆိုင်တယ်လို့ယူဆပါတလားအများပြည်သူရဲ့စန္ဒအရာဥပမာသူကပြောတာတော့အများပြည်သူစန္ဒမဟုတ်ဘူးဒါလူတစုကနေပြီးတော့သွေးထိုးလှုံ့ဆော်လို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးပြင်ဆင်ဖို့ဖြစ်လာတာဒီဟာပြင်စရာမလိုဘူးဥသိမ်းစိန်လက်ထက်9နှစ်မှာဘာမှလည်းမဖြစ်ခဲ့ဘူးဒီ2008ဖွဲ့စည်းပုံနဲ့ပဲအုပ်ချုပ်ခဲ့တယ်ပေါ့လေအဲ့တော့ဒီဟာနဲ့ပတ်သက်လို့သူတို့ရဲ့အမြင်လေးကိုဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့အများစုကတော့ပြင်ဆင်ခြင်းတဲ့ရည်ရွယ်ချက်ရှိပါတယ်ပြင်ဆင်ခြင်းရပါတယ်2010တုန်းကကျန်းခိုင်အစိုးရတက်တုန်းကလည်းပြင်ဖို့ကြိုးစားခဲ့တာပဲတစ်ချက်ပဲရခဲ့တဲ့ဟာဒါအသိပဲဖြစ်ပါတယ်ပုံမှန်15မှာနင်းနေပပကျင်းခွင့်ပေးခဲ့တယ
်
ဒါပေမဲ့မအောင်မြင်ခဲ့ဘူးကျင်းဖို့အတွက်အဲ့ဒီကတည်းကတောင်းဆိုခဲ့တာပဲအခုလည်းအဲ့လိုပါပဲတောင်းဆိုတဲ့လူကများပါတယ်ဒါကိုပြင်ဆင်ပြီးတော့မှတာရမယ်လို့အများစုကမြင်လို့ရှိရင်ဒါတော့ပြင်ပေးရမှာပဲဒါတော့ကျန်းခိုင်ရေးအနေနဲ့ပြောတဲ့ဟာတော့သူတို့အမြင်ပဲဖြစ်ပါလိမ့်မယ်ကျွန်တော်တို့အမြင်ကတော့အဲ့လိုပဲရည်စင်ဖို့လိုအပ်တယ်လို့တော့ကျွန်တော်မြင်ပါတယ်ဒါကိုပြင်ဆင်ပြီးမှကျွန်တော်တို့ရဲ့တိုင်းရင်းသားတွေရဲ့ရပိုင်ခွင့်လေးတွေကိုတိုင်းရင်းသားတွေရဲ့လုပ်ပိုင်ခွင့်လေးတွေကျွန်တော်တို့ကအုပ်ချုပ်ရေးဆိုင်ရာကိစ္စတွေမှာဘာဖြစ်ဖြစ်အဆင့်ချော့ပြီးကျွန်တော်တို့ပြည်သူတွေတိုင်းရင်းသားပြည်နေတွေရဲ့လုပ်ပိုင်ခွင့်လေးတွေကိုပြည်မဲ့အဆင့်လေးတွေကဒီဖွဲ့စည်းမှုမှာပဲရှိပါတယ်ပြင်ဆင်ပြီးလုပ်မှပဲအောင်မြင်နိုင်မယ်လို့ကျွန်တော်မြင်ပါတယ
်ကိစ္စ
ဖြစ်နေလို့မြင်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဒီခြေခံဥပဒေကြီးအခန်းဆက်ပြီးပေါ့
နော်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ရခိုင်တိုင်းရင်းသားပါတီ AMP2 ကိုကထာဦးမြင့်နိုင်ကိုဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မယ့်ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။အစိုးရတက်လက်ထက်တရုတ်မြန်မာဆက်ဆံရေးအခြေအနေအကြောင်းကိုဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမှတ်အင်ဂျင်နီယာကကုညီတင်ဆက်ပေးထားပါတယ်ရှင
်။အခုလ31ရက်နေ့ကရှမ်းပြည်နယ်ကျိုင်းတုံမြို့မှာအစိုးရညဉ့်ဉေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၃ဖွဲ့ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေရပ်ပြီးနှစ်ဖက်အပြည့်အစာချုပ်ချုပ်နိုင်မှုပါ။အဲဒီဆွေးနွေးပွဲမှာလက်နက်ကိုင်၃ဖွဲ့ဘက်ကအပြည့်အစာချုပ်နဲ့ပတ်သက်ပြီးသူတို့ရဲ့အဆိုပြုချက်၇ချက်အစိုးရဘက်ကိုပေးခဲ့ပါတယ်။အစိုးရညဉ့်ဉေးကိုယ်စားလှယ်တွေရဲ့ပြောပြချက်အရတိုင်းသားလက်နက်ကိုင်၃ဖွဲ့ရဲ့အဆိုပြုချက်အားလုံးလက်ခံဆွေးနွေးလို့ရတယ်။ဒါပေမဲ့တစ်ချက်ကတော့ဖြစ်နိုင်ပွဲမရှိဘူး။အဲ့ဒါကတော့အပြည့်အစောက်ကြည့်တဲ့လုပ်ငန်းစဉ်အပြည့်အဆိုင်ရာဆွေးနွေးတဲ့စီမှာတရုတ်နိုင်ငံကိုပါဝင်စေဖို့အဆိုပြုထားလို့ဖြစ်ပါတယ်။တရုတ်ဆိုရဘက်ကလည်းမြန်မာနိုင်ငံအရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းတရုတ်နေဆက်တွေမှာတည်ငြိမ်မှုရှိစေခြင်းနဲ့မြန်မာညီညာရေးအတွက်လည်းအမြဲပဲကူညီဖို့အသင့်ရှိတယ်လို့ပြောဆိုနေပြီးအထူးကိုယ်စားလှယ်တယောက်တောင်ဖီဇာခန့်တာဝန်ပေးထားပါသေးတယ်။ဒါနဲ့မကအကူလသမဂလုံခြုံရေးကောင်စီမှာမြန်မာကိုပြစ်တင်ဆွဆွဲအရေးယူမဲ့ကိစ္စတိုင်းမြန်မာဘက်ကရက်တီပေးပြီးလိုအပ်ရင်ပြီးလိုအာဏာသုံးပါတယ်။ဒီလိုအခြေအနေရှိတဲ့မြန်မာနဲ့တရုတ်နိုင်ငံဆက်ဆံရေးကောင်းနေသလားဆိုတာကလည်းစိတ်ဝင်စားစရာပါ။ဂုရုပအစိုးရသည်လက်ထက်တရုတ်မြန်မာဆက်ဆံရေးအခြေအနေအကြောင်းလေ့လာတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်ဆက်အာဏာရှင်အစိုးရလက်ထက်ကစစ်အစိုးရနဲ့တရုတ်အစိုးရဆက်ဆံရေးအလွန်ကောင်းခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်ရင်ကုလသမဂ္ဂလုံခြုံရေးကောင်စီလိုနေရာမျိုးမှာမြန်မာဘက်ကအငြင်းရက်တီပေးခဲ့ပြီးဗီဒီယိုအာဏာသုံးပေးပါတယ်။American အပါအဝင်အနောက်နိုင်ငံတွေနဲ့အဆင်မပြေတဲ့မြန်မာနိုင်ငံအဖို့ကုန်သွယ်ရေးရင်းနှီးမြှုပ်နှံရေးကအစတရုတ်နိုင်ငံနဲ့ပဲအများဆုံးဆက်ဆံလုပ်ကိုင်ဖြစ်ခဲ့ပြီးတရုတ်နိုင်ငံအတွက်အထူးသဖြင့်နယ်စပ်ချင်းကပ်လျက်ယူနန်ပြည်နယ်အတွက်အကျိုးစီးပွားအများကြီးဖြစ်ထွန်းစေခဲ့ပါတယ်2011ခုနှစ်မှာတက်လာတဲ့သမရဦးသိန်းစိန်ဆိုရာဟာ American အပါအဝင်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်ကြိုးစားပါတယ်စီးပွားရေးအရေးယူတန်းခတ်ပိတ်ဆို့ထားမှုတွေရော့သွားအောင်လုပ်ပါတယ်အနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုဝင်ရောက်လာအောင်ဖိတ်ခေါ်ပါတယ်။နိုင်ငံတကာဆက်ဆံရေးမှာတရုတ်တနိုင်ငံတဲကိုအားကိုးနေရတဲ့အနေအထားကရုံးထွက်ဖို့ကြိုးစားလာတာကြောင့်ဖွင့်မပြောပေမဲ့တရုတ်အစိုးရဘက်ကတိတ်သဘောမချဘူးလို့ခန့်မှန်းရပါတယ်။ဒီအခြေအနေကိုဆိုးရွားသွားအောင်တွန်းပို့လိုက်တာကတော့2015နှစ်စန်းဖုန်ချားရှင်ဦးဆောင်နဲ့ကိုကန့်တက်တွေကကိုကန့်နဲ့ညီတဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ပေါ်ပေါက်လာတာပါ။မြမတက်မတော်အတွက်အထီးခိုက်အကြဆုံးများတဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီအခြေခံပေါ်ကနေတက်မတော်ခေါင်းဆောင်တွေဟာတရုတ်နိုင်ငံအပေါ်တန်တရာအများကြီးဝင်ခဲ့ပြီးခက်တန်းတန်းဆက်ဆက်ရေးမျိုးဖြစ်ခဲ့တာတွေ့မြင်ရပါတယ်။အဲ့ဒီပြဿနာနောက်ပိုင်းတက်မတော်ရဲ့စစ်လက်နက်ဝယ်ယူချေတင်းမှုတွေဟာတရုတ်ဘက်ကမဟုတ်တော့ဘဲရုရှားနဲ့အခြားနိုင်ငံတွေဘက်ခြေဦးလှည့်ခဲ့တယ်လို့တက်မတော်တာဝန်ရှိသူတချို့ကပြောပါတယ်။အခုနောက်ဆုံးအိန္ဒိယနိုင်ငံကနေရေငုပ်တင်မောတဆင်ဝယ်ယူခဲ့ပါတယ်။ဒီမတိုင်ခင်တရုတ်ဘက်ကသူတို့ရေငုပ်တင်မောတဆင်ရောင်းပေးမယ်။အဲ့ဒီအတွက်နောက်ထပ်ရေငုပ်တင်မောအငယ်တဆင်မှာလက်ဆောင်ပေးမယ်လို့ကန့်လန့်တာရှိခဲ့တဲ့အကြောင်းဒါပေမဲ့ရောင်းမဲ့ရေငုပ်တင်မောဟာတောင်တရုတ်ပင်လယ်မှာနစ်မြုပ်ခဲ့ပြီးသားကိုပြန်ပြုတ်ပြင်ထားတာဖြစ်တဲ့အပြင်ရောင်းစေးကလည်းမြင့်နေရမှုမြမတက်မတော်ဘက်ကအိန္ဒိယရေငုပ်တင်မောကိုရွေးချယ်ဝယ်ယူလိုက်တာလို့ဆိုပါတယ
်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာရခိုင်အေတပ်ဖွဲ့ကအသုံးပြုတဲ့ဒုံးနဲ့လက်နက်ခဲယမ်းတွေဟာတရုတ်တပ်မတော်မှသုံးတဲ့လက်နက်တွေဖြစ်တယ်ဆိုတဲ့အကြောင်းမြန်မာတပ်မတော်ဘက်ကဓာတ်ပုံအထောက်အထားတွေနဲ့တကွတရုတ်ဘက်ကိုပြောဆိုခဲ့တယ်လို့ဆိုပါတယ် ဒီဥပက္ခထိန်းချုပ်တားစီပေးဖို့ပါဒါပေမဲ့ဒီဥပက္ခတော့သူတို့အနေနဲ့တရားဝင်အဲ့လိုလက်နဲ့တွေရောက်သွားနေတာကိုဒီဥပက္ခထိန်းချုပ်တားစီပေးဖို့ပါဒါပေမဲ့ဒီဥပက္ခတော့သူတို့အနေနဲ့တရားဝင်အဲ့လိုရောက်တာထောက်ပံ့တာမျိုးမလုပ်ပါဘူးလို့ဆိုပါတယ်ဒါကိုမြန်မာတပ်မတော်ဘက်ကသိပြီးကျင်းတာတော့မဟုတ်ပါဘူးဒါတွေမကနေဇက်ကအင်အားကြီးတိုင်းတာလက်နက်ကဖွဲ့တွေကိုဒီဥပက္ခထိန်းချုပ်
ကာလကြာရှည်ဆိုင်းငံ့ထားတဲ့အရာဝတီမြစ်စုရေအားမြစ်စစ်စီမံကိန်းကိစ္စနဲ့ပတ်သက်ပြီးတရုတ်အစိုးရဟာအရင်သမရဥသိမ်းစိန်အစိုးရကိုရောလက်ရှိ NLD အစိုးရအပေါ်ကိုပါအမြင်မကြည်လင်ပါဘူး။စီမံကိန်းအကောင့်ထည့်ဖို့မဲ့ကုမ္ပဏီရုံးခန်းတွေမြစ်ကြီးနားမှာဒီနေ့အချိန်ထိဖွင့်လှစ်ထားပြီးစီမံကိန်းဆက်လုပ်နိုင်ရေးနှီးပေါင်းစုံနဲ့စူးစမ်းနေတာတွေ့နိုင်ပါတယ်။ တရုတ်ဘက်ကဒေါ်လာ9ဘီလီယံလောက်ရိမှန်းထားတဲ့စီမံကိန်းကြီးကိုမြန်မာဘက်ကပထမအဆင့်အနေနဲ့ဒေါ်လာ10ဘီလီယံကျော်နဲ့စပြူထားဖို့လောက်ပဲခွင့်ပြုချက်ပေးထားပြီးမြန်မာဘက်ကရယူမဲ့အချိုးအစားရာခိုင်နှုန်းတိုးမြင့်ထားတာကိုလည်းတရုတ်ဘက်ကတိတ်ပြီးဘဝင်ကျလာတာမျိုးတော့မဟုတ်ပါဘူး။ဒီကနေ့လပိုင်းအတွင်းရန်ကုန်မှာအမေရိကန်ဂျပန်ပူးတွဲပြီးရင်းနှီးမြှုပ်နှံမှုဆိုင်ရာဖောရန်ကျင မြန်မာနိုင်ငံမှာကိုရီးယားဆက်မှုဆောင်ထူထောင်မဲ့ကိစ္စဒလမျိုးတဲ့ဖော်ဆောင်ရေးစူးစမ်းလေ့လာမှုလုပ်မဲ့ကိစ္စအပါအဝင်စီးပွားရေးဆိုင်ရာသဘောတူညီချက်တတိတရန်ကြီးလက်မှတ်ရေးထိုးခဲ့ပါတယ်မြန်မာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေဖြစ်ပေါ်လာစေရေးစ조사မှုတွေနဲ့ပတ်သက်ပြီးတရုတ်ဘက်ကတိတ်ပြီးဝမ်းသာအားရရှိနေမှာတော့မဟုတ်ပါဘူး။ဒါ့အပြင်အခုနောက်ပိုင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့တစ်ဖက်သက်ဆန်တဲ့ထုတ်ပြန်ကြေညာချက်တွေကလည်းမြန်မာအစိုးရနဲ့ပတ်သက်သူတွေအတွက်စိတ်ကတိကအောက်ဖြစ်စရာတွေပေါ်ထွက်လာပြန်ပါတယ်။ဥပမာအားဖြင့်ဝင်ကြီးဦးကျော်တင်နဲ့တရုတ်တပ်အမတ်ကြီးတို့တွေ့ဆုံပွဲမှာဟောင်ကောင်ကဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတရုတ်အစိုးရရဲ့ရည်တည်ချက်ကိုမြန်မာအစိုးရကထောက်ခံတယ်ဆိုပြီးထုတ်ပြန်တာမျိုးမြေဆုံစီမံကိန်းပြန်ဆဖို့တိုင်းနာကောင်းဆောင်တွေကန့်ကွက်ဖို့မရှိဘူးလို့ပြောတယ်ဆိုတာမျိုးဖြစ်ပါတယ
်။အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တရုတ်မြန်မာဆက်ဆံရေးဟာသတင်းမီဒီယာတွေမှာဆွေမျိုးပေါက်ဖို့ဆက်ဆံရေးလို့ဘလို့ပဲပြောနေနေတစ်ဖက်နဲ့တစ်ဖက်သိပ်ပြီးရင်းနှီးနှီးနွေးနွေးထွေးထွေးရှိလာတဲ့ဆက်ဆံရေးမျိုးတော့မဟုတ်ပါဘူး။တရုတ်ဘက်ကမြန်မာနိုင်ငံကိုသူ့ရဲ့ဈေးကွက်သူ့ရဲ့ပင်လယ်ထွက်ပေါက်သူ့ဩဇာညောင်းရနေရာဖြစ်သဘောထားနေတယ်လို့မြန်မာဘက်ကလည်းတရုတ်ကိုအင်အားကြီးတဲ့အိမ်ကြီးချင်းလက်ဆက်တပုံတွေကိုကင်ကွယ်ထားပြီးမြန်မာပြည်တွင်းမှာတရုတ်အကျိုးစီးပွားတဲ့အကောင့်တွေပေါ်နိုင်အောင်လုပ်နေတယ်မြန်မာနိုင်ငံသားရင်းမူဝါဒကိုတွေဝိုက်တဲ့နည်းနဲ့ထိန်းချုပ်ဖို့ကြိုးစားနေတယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်မယုံတင်တာဖြစ်နေကြတဲ့အနေအထားမျိုးရောက်နေတယ်လို့ဆိုရင်မှားမယ်မဟုတ်ကြောက်ပါ
ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ
်။ဒီကနေ့ပိုင်းကြီးတွင်အစိုးရကုလသမဂ္ဂနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပြည့်အဝဆွေးနွေးကြတဲ့အခါမှာနှစ်ဖက်အပြည့်အဆွေးနွေးမှုတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေကအဆူပြူတာမပြည့်မလည်ဖြစ်ရတယ်လို့သိရပါတယ်။မြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်အထူးဖြစ်တော်ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့စည်းတွေရေးမှာတရုတ်နိုင်ငံဘက်ကနေပြီးတော့တော်လီထဲထဲဝင်ဝင်ပါဝင်ပတ်သက်လာတာတွေတွေ့ရပါတယ်။မြန်မာညီငယ်ရေးလုပ်ငန်းစဉ်မှာအခုလိုမျိုးအင်ဂျင်ချင်းတရုတ်နိုင်ငံအခန်းကဏ္ဍတစ်ခုလိုမျိုးပါလာတာဟာညီငယ်ရေးလုပ်ငန်းစဉ်တွေအတွက်အလားအလာကောင်းဖြစ်ပါရဲ့လားဆိုတာကိုတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လိုက်စီစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှိနေဒီနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ထားမယ်ဆိုရင်ဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီဂျူတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပါတယ်။ email လိပ်စာက themis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှိနေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်အင်္ဂါညတရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနေပဲအခုဆက်ပြီးတော့မအေးတနာကျော်စီစဉ်တင်ဆက်နေကြမြမပြီးမှပေးစာများကဏ္ဍကိုနှာဆင်နိုင်ပါပြီရှင်မင်္ဂလာပါရှင် VOA ကိုရေးလာတဲ့ဒေါ်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ယူကြတဲ့ဒေါ်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးကြပါတယ်။နောက်ပိုင်းမှာတော့ဒေါ်ရရှင်တွေကိုမြစ်တာအတေးလက်ဆောင်ဖြစ်တဲ့မြန်မာသတင်းတွေတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်ရှင်။အခုရင် VOA Facebook စာမျက်နှာပေါ်ကဒေါ်ရရှင်ရဲ့မှတ်ချက်တူလေးတွေပြောပြပေးကြပါတယ်နော်။ရုပ်ဆိုးမဆိုတဲ့တော်ရရှင်ကျမတို့ရဲ့တိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ပြီးတော့စာရုံးလေးရေးလာတာကတော့နေ့ရက်တိုင်းမှာအောင်မြင်ခြင်းအဖျားဖျားနဲ့ VOA ပြည့်စုံပါသည်လို့ဆုတောင်းပေးလာတာပါကျေးဇူးအထူးတင်ပါတယ်နော်ကန့်ဆာနီဆိုတဲ့တော်ရရှင်ကလည်းသူက VOA ကိုနေရောညပါနားထောင်နေတဲ့ပရိသတ်ဖြစ်ပါတယ်တဲ့
မင်္ဂလာပါ VOA ကျွန်တော်ကတော့ VOA ကိုနေရောညပါနေတိုင်းနားထောင်ပါတယ်ညဘက်တီးနူးတော်မှာပြန်ဖွင့်ပြီးတော့နားထောင်ပါတယ်အဲ့လိုမျိုးနားထောင်လိုက်မှပြန်အိပ်ပျော်ပါတယ်ကျေးဇူးတင်ပါတယ်ကျွန်တော်အားတဲ့နေ့တရက်လောက်ဒီ view ကိုကျွန်တော်တို့ဖြတ်တန်းခဲ့တဲ့ဘဝလေးကိုပြောပြခြင်းပါလေ
။ဟုတ်ကဲ့ပါ။ကျွန်တော်အားတဲ့တရက်လောက် view ကိုကျွန်တော်တို့ဖြတ်တန်းရတဲ့ဘဝလေးပြောပြခြင်းပါလေ။ဆိုလို့ဟုတ်ကဲ့။ကိုဇာနီအားရင်အားရင်နေကျွန်မတို့စီကိုစာရေးပါ။စာရှိရှိရေးလဲရပါတယ်။ Messenger ကစာရေးဒါမှမဟုတ် email ကစာရေးပါ။ကျွန်မတို့အချိန်ယူပြီးတော့ဖတ်ပါတယ်။ဟိုစကားပြောဖို့ကတော့တခြားတော်ရရှင်တွေကိုပဲကျွန်မပြန်ကြားပေးတယ်လို့မျိုးကျွန်တော်တို့ဒီ American ပြည်အောင်စုကအချိန်ကြီးနဲ့ဒီမမနိုင်ငံဒါမှမဟုတ်လေတခြားဒေသအသီးသီးမှာရောက်နေကြတဲ့တော်ရရှင်တွေရဲ့နေ့တနေ့တာအချိန်ကြီးမတူပါဘူးကျမတို့ရဲ့ဟိုတာဝန်ထမ်းဆောင်ရတဲ့အချိန်ကြီးလေကျမတို့ရုံးထဲမှာတော့တယောက်နဲ့တယောက်ကျမတို့ view ရေအဖွဲထဲမှာတော့မတယောက်နဲ့တယောက်မတူပါဘူးဒါကြောင့်မလို့အဲ့လိုမျိုးခုနကတော့ပြောပြခြင်းနဲ့ဆိုရင်ကျမတို့လေးလိုင်းပေါ်မှာလေးလိုင်းဆိုရလေတယ်လီဖုန်းကတစ်ဆင့်စကားစင်ပြီးပြောဖို့တော့တယောက်နဲ့တယောက်တိတ်အဆင်ပြေမယ်လို့မထင်ပါဘူးရှင်ဒါကြောင့်မလို့စာရေးပြီးတော့ပြောပြနိုင်ပါတယ်ကျမတို့အချိန်ယူပြီးတော့ဖတ်ပါတယ်တခြားတော်ရရှင်တွေကိုမျှဝေလို့ရရဲဆိုရင်လည်းကျမတို့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးပါရယ်အခုလိုစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်။နိုင်ဖဲလောက်ဆိုတဲ့တော်ရရှင်ရေးလာတဲ့စာလေးကိုလည်းပြောပြပေးချင်ပါတယ်။သူကနှစ်ပေါင်း90လွန်ခဲ့တဲ့နှစ်ပေါင်း90နဝမရန်ကျောင်းသားဘဝက VOA ကျွန်တော်ကိုပေးပို့တဲ့လက်ဆောင်လေးရှိပါတယ်ဆိုတော့စာရေးလာတာပါ။အခုရက်ပိုင်းနှစ်90ပြည့်မှာမို့အမှတ်တရပါတဲ့။လွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကတည်းကယနေ့ထိ VOA နဲ့တူအတူရှိနေခဲ့ပါတယ်လို့ဆိုလာပါတယ်။အခုတော့ mobile internet ကဆိုတော့အသံပိုင်းစိတ်ချမ်းသာရပါတယ်။အသစ်ထွက်တဲ့ VOA application V4.3.3 ကအသုံးပြုဖို့နည်းနည်းခက်ပါရင်အထူးသဖြင့် live audio ပါတယ်ဟုတ်ကဲ့ပါအဲ့လိုမျိုးအသုံးပြုဖို့ခက်လို့တခုခုဖြစ်တယ်ဆိုရင်သူတို့စစ်စစ်နဲ့ပြင်ဆင်ပြီး version အစ်စ်ထုတ်လို့ရှိပါရဲ့နော်ဒါကြောင့်မလို့မကြောက်ခင်မှာပဲအဆင်ပြေသွားပါမယ်လို့ပဲပြောချင်ပါတယ်ဒါမှမဟုတ်ရင်လည်းဟိုအသုံးပြုတာနည်းနည်းလေးဟိုအထာကျလာတဲ့အခါမှာပေါ့လေအသုံးပြုတာနည်းနည်းလေးဟိုကျွမ်းတဝင်ဖြစ်လာတဲ့အခါမှာ live audio နားထောင်တာမျိုးအလွယ်တကူအသုံးပြုလို့ရမယ်လို့ထင်ပါတယ်နည်းနည်းလေးစူးစမ်းကြည့်ပါအောင်လို့နိုင်ပန်းလှကိုပြောချင်ပါတယ်အဆင်မပြေရင်လည်းကျမစီကိုစာထည့်ရေးပါအဲ့ကြရင်ကျမနည်းနည်းကိုယ့်ဘာကိုလေ့လာပြီးတော့ပြပေးပါမယ်အခုတော့ကျမကဟို mobile application ကိုဖုန်းထဲမှာရှိနေတယ်ကျမတို့ဒီကနေပြီးရုံးကနေတိုက်ရိုက်နားထောင်တာမျိုးဆိုတော့လေ mobile application ကိုတိတ်ပြီးတော့မသုံးပြလို့ပါကျမရဲ့ apple application ကတော့အဆင်ပြေနေတာတွေ့ရပါတယ်ဒီတော့နိုင်ပန်းလာသုံးနေတာဗာ mobile application ဆိုတာလေကျမတို့တစ်ချက်လောက်ပြောပြပေးပါအောင်နော်နှစ်90ကျော်အခုလိုမျိုးအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုဗီယိုကိုဆက်တယ်ပြီးတော့ကိုတိုင်းရင်ဖွင့်လာတဲ့ဒေါ်ရရှင်တယောက်ရင်ဖွင့်ထားတာကိုဝေမျှပေးခြင်းပါတယ်။သူနေထိုင်တဲ့ချင်းပြည်နယ်ကသူတို့မြို့မှာဘာသာရေးဖိနှိပ်မှုလိုမျိုးအဖြစ်မျိုးသူတို့ကိုတိုင်းသူတို့နဂိုးကွယ်သူတွေကိုတိုင်းကြုံတွေ့နေရပါတယ်လို့ပြောလာသူဖြစ်ပါတယ်။ဦးနိုင်ဟာအောင်ကနဂိုးကွယ်သူတွေရဲ့နှစ်သက်အဆောင်ကြီးကြပ်ရေးမှာဦးစီးတာဝန်ယူထားတဲ့သူတူဖြစ်ပါတယ်။သူတို့ရဲ့မြေနေရာကိုတခြားအစိုးရကနေပြီးတော့အဆောင်နေဆောက်အဲ့တော့သူတို့ရဲ့မြေနေရာအတွက်ခရံကိုလည်းသူတို့ကမပေးဘဲနဲ့အချက်အသေးတွေလုပ်နေလို့သူတို့ဘာသာအတွက်ထွက်မြက်ထားတဲ့နှစ်တကူကျင်းပရာအဆောက်အုံစီကိုသူတို့ဝင်ခွင့်သွားခွင့်လာခွင့်အသုံးပြုခွင့်မရှိတော့ပါဘူးဆိုပြီးရင်ဖွင့်လာတာဖြစ်ပါရင်
ကျွန်တော်တို့စင်ပြည်နယ်မင်းနတ်မြို့မှာဥပယာဘာသာ၃မျိုးရှိတယ်ဗုဒ္ဓဘာသာရဲ့ခရီးဘာသာရဲ့နတ်ဘာသာရဲ့၃မျိုးရှိတယ်ဗုဒ္ဓဘာသာကျောင်းကဘုန်းကြီးကျောင်းက၅ကျောင်းခရီးအံပါတာ15ကျောင်းရှိတယ်။နတ်ပါတာကျောင်းကကွန်ကြီးခန်းမှာတကျောင်းချက်ရှိတယ်။ကွန်ကြီးဆိုတာကွန်ဆိုတာနှစ်ကြီးဆိုတာတတ်ရှင်းတော့တတ်ရှင်းတော့နှစ်လို့ပါတာပြန်ရင်လည်းမမှားဘူး။ဒါပေမဲ့အပေါင်းဆုံးကနှစ်တစ်ကူပွိုင်းကျင်းပါရအဆောင်ပေါ့ကွန်ကြီးခန်းမှာဆိုတာ။အဲ့ဒီဟာကိုကွန်ကြီးခန်းမှာမလုပ်ပဲနဲ့မြို့တော်ခန်းမှာလုပ်ချင်ကြလို့နတ်ပါတာကတန်ကောက်ချဲလို့အခုထိနတ်ပတ်ဆိုင်ရဲ့လက်ထဲမှာပဲရှိခဲ့တယ်။ဒါပေမဲ့မနစ်တည်းကဒီချဲရေးဒီချဲရေးဌာနကနေပြီးတော့မှကြံပြည့်တယ်ဆိုပြီးတော့က Kenny Spoon look like Nobido Yakwa Yung Sok like Edo look like Jare. Eddie Mindama, Pata Dumio Tema, not book fit look, Pareha Nene, not Pata Kanyamia, Nobido Korea Ne Pukdaga, Niduni Nalok Side. Eddie the Tapata Riani, not Pata Kogwe, it is good, Jimba Bido, not Puzoya. I saw a old Niniago, La Bido, Nomio Pay, you be the Apuso Lucian, which you know, one load of my yard of Edo Lumita. I think also in Kayane, Nune Uksu Yimudova, the Nodo Pema, Bada Lalo, Apuso in Kayane, Nune Ladi Gaba, Lopema, Barney Lo, the Nodo Balu Lomayado, the Rimbo Rava. Bada Yisuro, Bada Tadana, ne.
ရင်ကျေးမှုပေါ်ကြည့်သူရအောင်ကိုဒီတောင်စုပေါ်ကြည့်သူ့စီမှာရေဂစ္စတာနဲ့ဟိုအကျိုးအကြောင်းတင်ပြထားတယ်။နောက်ပြီးနေအုပ်ချုပ်ရေးမှုဒီမှာတော့ခဏခဏပဲတင်တာသူတို့ကလည်းဘာမှမလုပ်သေးဘူး။ဒါတော့ဗီဒီယိုကိုဆက်သွယ်ပြီးတော့ချင်းချင်းနဲ့မင်းနဲ့ကဦးနိုင်ဟအောင်သူတို့ငကိုးွယ်တွေတွေ့ကြုံနေရတဲ့အခက်အခဲကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်။အခုလိုမျိုးအဖြစ်ပြက်တင်တဲ
ခုဆက်ပြီးတော့တော်ရရှိနေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြပါရစေ။ဒါရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားတဲ့အကြောင်းအရာနဲ့လည်းဆက်ဆက်နေတာဖြစ်ပါရဲ့။ဒီတိုင်းသားဒေသတွေမှာဖြစ်ပွားနေတဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တော်ရရှင်မင်းမြတ်သူကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုအခုလိုမျိုးထုတ်ဖော်လာပါတယ်
။ဗမာစစ်တပ်ဟာတိုင်းသားတွေကိုဘတော်မှနေရာပေးမှာမဟုတ်ပါဘူး။ရခိုင်ပြည်နယ်ဆိုအဝေးကြီးပဲ။ဘာကြောင့်လဲဆိုတော့ကြောက်ဖြူသဘောတန်းငွေကိုတက်ကိုရောင်းစားထားတယ်။နောက်ပြီးကလတန်စီမံကိန်းကိုအိန္ဒိယကိုရောင်းစားထားတယ်။တကယ်လို့ရခိုင်တပ်မတော်အေအေနဲ့ညီညာရေးရသွားလို့ရှိရင်ရခိုင်လူလူကိုခွဲရန်ပေးရတော့မှာကိုကြောက်လို့အဖြူအောင်နေမျိုးတို့ဘာလို့နဲ့စစ်ဘုတ်ကျုပ်တွေနဲ့ NLD အစိုးရပေါင်းပြီးတော့ဝါရဖြန့်နေတာပါအဖြစ်အောင်နေပြီဆိုလို့ရှိရင်ရခိုင်ပြည်နယ်အရင်ကဘာလို့မတိုးတက်တာလဲတမိုင်းကိုပြန်ကြည့်လိုက်ပါရှင်းရှင်းပြောရရင်တော့ကြောက်ဖြူသဘောတန်ငွေနဲ့ကလတန်စီမံကိန်းကရတဲ့အကျိုးမြတ်တွေကိုစစ်ဘုတ်ကျုပ်တွေနဲ့သူ့ရဲ့မိသားစုခေါင်းဆောင်ကြီးအတွက်ခွဲဝေလိုက်ကြပါပြီအခုလက်ရှိအေးအေးရခိုင်တပ်မတော်ကိုရခိုင်ပြည်မှာနေရာပေးလိုက်ရင်သူ့ရဲ့အကျိုးစီးပွားကိုယ့်အကူပဲတွေးကြည့်ကြပ
ါစစ်ဘုတ်ကျုပ်တွေအနေနဲ့သူတို့အကျိုးမြတ်တွေရယူပြီးသွားပြီတခြားအဖွဲ့ကိုပါဖြစ်လို့အကျိုးမြတ်တွေခွဲဝေမပေးနိုင်ရမှာလဲဆိုပြီးဒီတော်ရရှင်ကတော့ရခိုင်ဘက်ကတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။အခုကျွန်မဖော်ပြနေတဲ့တော်ရရှင်ရဲ့ပေးစာတွေကဒီလိုမျိုးနိုင်ငံရေးထင်မြင်ယူဆချက်တွေကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုကျွန်မတို့လွတ်လွတ်လပ်လပ်ထုတ်ဖော်ခွင့်အတွက်ဖော်ပြပေးနေတာဖြစ်ပါတယ်နော်။ကျွန်မတို့ VOA ရဲ့အားပေါ်မဟုတ်ဘူးဆိုတာတော့တော်ရရှင်နဲ့အများတိအောင်လုံးပြန်ပြီးတော့ထောက်ပြပြောဆိုခြင်းပါတယ်။နောက်ထပ်တော်ရရှင်တစ်ယောက်ကတော့ဒီတော်ရရှင်ကတော့နာမည်မရေးထားတဲ့တော်ရရှင်မှာပြည်ရဖွဲ့သားတွေစိတ်ချမ်းသာကိုကျမ်းပါပါစေဆိုပြီးတော့အစချီပြီးတော့သူကတော့ဒီမြန်မာနိုင်ငံမှာစစ်တပ်စစ်တပ်ဆိုပြီးတော့အများကလက်ညှိုးထိုးပြီးပြောနေတာတကယ်တမ်းစစ်တပ်တစ်ခုလုံးကိုခြုံပြီးတော့မပြောစီချင်ပါဘူးဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်သူ့ရဲ့အမြင်ကိုအခုလိုမျိုးဖွင့်ဟလာပါတယ
်မင်္ဂလာပါ VOA ဖွဲ့သားများစိတ်ချမ်းသာခြင်းကိုကြီးကျမ်းပါခြင်းနဲ့ပြည့်စုံကြပါစေလို့ဥစွာနှုတ်ခွန်းဆက်သပါတယ် VOA ရေးအားလုံးပြီးအောင်ပြောပြပေးပါတမတော်ဆိုတဲ့စကားလုံးကိုကြားလိုက်တာနဲ့မုံမို့ပဲတီးကြတဲ့သူတွေအတွက်ပါတမတော်မှာထိတ်တန်းကောင်းဆောင်တွေသာလိုချင်တာယူအမိတ်ပေးချင်တာပေးကောင်းစားနေကြတာပါအောက်ခြေတမှုတပ်သားတွေကဖနှက်တိုက်ကျွန်းသဖွယ်အထက်ကဟေးဆိုဟေးစစ်မတိုက်ချင်မင်းနဲ့တိုက်ဆိုပြီးအထက်ကအမိတ်ပေးလို့သာစစ်တိုက်နေတဲ့တမတော်သားတွေအများကြီးရှိတယ်လို့ပြောချင်ပါတယ်တမတော်ကိုပြောင်းလဲဖြစ်အောင်ထိထိရောက်ရောက်အရေးယူခြင်းတစ်ခုကတော့ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ပါဝင်တမတော်ထိတ်တန်းကောင်းဆောင်တွေနဲ့စီးပွားရေးဆက်တူလုပ်နေတဲ့ကုမ္ပဏီတွေကိုပိတ်ဆို့တံခတ်ခြင်းသာထိရောက်လိမ့်မယ်လို့ယူဆမိပါတယ်
ဒါတော့ VOA တော်ရရှင်ရဲ့ကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောလာကြတာဖြစ်ပါရဲ့ရှင်။တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့နော်။မြန်မာတင်းစစ်တော်ရရှင်တွေအတွက်လည်းတချင်းလေးတစ်ပုံနဲ့ဆက်ပြီးတော့ဖြောပြပေးသွားဖို့ရှိပါသေးတယ်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့
အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့ရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ရှင်။ဝနတီဆူထားတဲ့အချစ်ဆူရဲ့သချင်းလေးကိုတော့ရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်
။မိုင်းယူရဲ့ငါစိတ်တွေဖိမွေးရမယ့်ချိန်မှာယုံမြင်လေးဖြစ်နေငါMese unyo te mekle ye Pwetyo mezga lonwe Dge meshe autole Bemele nga patire So apogere mekle ye Yanubia sisen chonayne A chin ma ye ma sai shi ge Ge ba wo mi shu che pong lue me A chin ha pu ka ka re
ဝနာတီဆိုထားတဲ့အချစ်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bami.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
Eu me lembro de nada Me se unho te me leia Pois eu me falo no ei De me se eu to le Bem lena pra ti ve Só a poder me leia Eu vi a season to nine A chill my inside shaking The bubble moves to the cold air A chill up on the cake I vi a season to nine A chill my inside shaking The bubble moves to the cold air A chill up on the cake
မအီတနာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရပြီးအခုတော့မက်ခင်ဖြူထွေးနဲ့ကိုငင်းညံသူစီစဉ်တင်ဆက်ထားတဲ့ကဘာတလွားထူးခြားဆံပြားသတင်းများစီစဉ်ကိုအလှည့်ပေးကြအောင်ပါရှင
်။အီရန်နိုင်ငံကအမျိုးသားတယောက်ကတော့ချင်းသေးတကောင်ကိုအိမ်မွေးတိရိစ္ဆာန်အဖြစ်မွေးထားပါတယ်။လမ်းမောင်မွန်ဟာဒီချင်းသေးလေးကိုရက်20သားလောက်ခဲကမွေးစားထားတာဖြစ်ပြီးအခုချိန်မှာတော့အသက်1နှစ်သားရှိနေပါပြီ။တငယ်ချင်းတယောက်ပိုင်းနဲ့ဒေသခံတရိတ်ဆန်ယုံကနေဒီချင်းသေးလေးကိုတွေ့ရှိကယ်တင်ခဲ့တာဖြစ်ပြီးသူ့ဘဝအတွက်လဲ Cottage American အဖွဲ့ဝင်ဖြစ်ပထမဆုံးသားရဲတရိတ်ဆန်ကိုကယ်တင်မှုတာဖြစ်ပါတယ်။တရိတ်ဆန်ဆရာဝန်တွေကတော့အသက်1နှစ်ခွဲလောက်ကြာရင်ချင်းသေးတွေဟာအရင်စိတ်ဝင်လာတတ်ပြီးအိမ်မွေးတရိတ်ဆန်ဖြစ်မွေးထားလို့မရဘူးလို့ပြောပါတယ်။မမုံကတော့ဒါကိုသဘောမတူပဲသူ့အနေနဲ့ကိုယ်တိုင်နှိုးတိုက်မွေးမြူထားတာဖြစ်တာကြောင့်ရုတ်တရက်ကြမ်းတမ်းလာတာမျိုးမဖြစ်နိုင်ဘူးလို့ပြောပါတယ်။သူဟာဒီချင်းသေးကိုသူသွားတဲ့နေရာတိုင်းကော်ဖီဆိုင်တွေ၊ဈေးဝယ်စင်တာတွေ၊ဈေးတွေကိုခေါ်သွားလေးရှိပြီးတော့လမ်းမှာလူတွေငေးကြည့်စရာဖြစ်နေတာပါ။ Lu Miazu Gala Chindine Du Debo Dwayai Dari Lo Nijabi, Quigley the Gonglu Gazar Dari, Buddha Dari Lo Nijabai Kamiya.
ဒီကနေ့ရဲ့ပထမဦးဆုံးလို့ပြောရမယ်အိဆက်ပိုးမွားတွေကြည့်တဲ့အစားအသောက်ဖြစ်ရောင်းချတဲ့စိုင်တစ်ခုကိုပြီးခဲ့တဲ့သတင်းပတ်ကစတင်ဖွင့်လှစ်လိုက်ပါတယ်ခိတ်ကြောင်မြို့မှာဖွင့်လှစ်တဲ့အိဆက်ပိုးမွားအတွေ့အကြုံလို့နာမည်ပေးထားတဲ့ဒီစိုင်ကိုမာရီယိုဘာနက်ကဦးဆောင်ဖွင့်လှစ်ခဲ့တာဖြစ်ပြီးထိုင်းနိုင်ငံကိုခီးသွားရာကအပြင်ဂျာမျိုးလို့ဖို့အတွက်စိတ်ကူးရခဲ့တာပ long lirigani, protein attacher among it, no pure ye choke chari, garment grub sata sine, pubang biro, sata sine, kugu, santa punle kebari. Is a boomachi the sergeant a palperi chakaro, lady at talong jori, pubang jori chibe, tata masalu yavare.
Slovenia nangan yao banga jiwa li tukuma, American tamra tone, Trump bondu, the dayo di tukugo, tie to libare. Trump is an epidu, Melania Trump, Muipagere, Jiwama, Sai to get up Jibido. Bigere Kaudongale, Eri Yamabe, Melania Lutinare, the Dayo de Kugule, Sai to get Bubare. Dio Jiha, Amyenbe, Nasachobe, Shibio, Donald Trump, Wissinni Japide, Abjayan Goengi, A Puyang Alkane, A Neon Lazy Dorigo, Wissin Taraba. New York Yoga Liberty Yotu Jilo, Letapagule, Lidem Miao Tabi, Yanagale, Yini de Pongani. တပတ်အတွင်းကြောက်စရာဖြစ်ပြောင်းသွားနိုင်အောင်တိဆောက်ထားတယ်လို့ဖန်တီးသူဒိုမက်စချောကပြောပါတယ်သူကဒီယုတ်ကြီးကိုအများကြိုက်မျှော်လိုက်ဝါဒနိုင်ငံရေးသမားတွေခေတ်စားလာတာကိုပြချင်တဲ့အတွက်တိဆောက်ခဲ့တာဖြစ်ပြီးတော့ဒေသခံရွာသားတွေကတော့မကြိုက်ကြပါဘူးဒီယုတ်ကြီးကိုမကြိုက်ကြသူတွေရဲ့ဖိအားပေးမှုကြောင့်အော်တိုဘာလ9ရက်နေ့ဟောလိုဝင်းနေ့ကျရင်တော့ဒီရှိုးဘိုစီစဉ်ထားပါတယ်ခင်ဗျာ
အခင်ဖြူထွေးတဲ့ကိုငင်းညာနူစီစဉ်တင်ဆက်ခဲ့တဲ့ကမ္ဘာတလွှားထူးခြားစံပြတင်များစီစဉ်ကိုနားဆင်ကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်ဗီအိုအီကနေမနေ့ဖြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာစီစဉ်တွေကိုမြန်မာစံနှုန်းချိန်မနေ့6နာရီကနေ9နာရီထိလိုင်းတူမီတာ24လေးစင်50တင်းနဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရရန်နိုင်ကပြောပြပေးပါရှင်။တာလီဘန်ခေါင်းဆောင်အနေနဲ့ဒီကနေ့ဆွေးနွေးဖို့လှုပ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောလိုက်ပါတယ်။အာဖဂန်ငြိမ်းချမ်းရေးအတွက်အာဖဂန်သမ္မတအက်ရှ်ရန်ဂါနီပြင်တာလီဘန်ခေါင်းဆောင်အနေနဲ့အမေရိကန်နိုင်ငံကသမ္မတအပန်းဖြေခံကမ့်ဒေး အဖဂန်မှာရှိတဲ့တာလီဘန်အဖွဲ့ကတော့ရှုတ်ချလိုက်ပါတယ်။ဒါပြန်သူတို့အနေနဲ့တိုက်ခိုက်မှုတွေကိုဆွတ်လွတ်သွားမှာမဟုတ်ပဲနောက်ဆုံးမှာတော့အမေရိကန်တွေဟာဆွေးနွေးပွဲတွေစီကိုပြန်လာမှာဖြစ်တယ်ဆိုပြီးတော့ပါစတိုဘာသာနဲ့ဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အဖဂန်မှာ18နှစ်ကြာစစ်ပွဲကိုဆုံးသတ်နိုင်ဖို့တာလီဘန်နဲ့ငြိမ်းချမ်းရေးသဘောတူညီချက်ရမယ်ဆိုရင်အမေရိကန်ဥဆောင်တဲ့နိုင်ငံကတက်တဲ့အနေနဲ့အစီအစဉ်တကြားနဲ့တာဝန်ယူမှုရှိရှိအဖဂန်ကနေစုခွာပေးဖို့ကိုတရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံကြားအချင်းသားလဲလဲရေးအစီအစဉ်တက်ကိုစတင်လို့ဆောင်ရွက်ကြပြီဖြစ်ပါတယ်။မော်စကိုမြို့ကလက်ဖော်ထိုးဖို့အချင်းထောင်ကအချင်းသားတွေကိုထောင်ထဲကနေထုတ်ပြီးပြောင်းရှိတာနဲ့ယူကရိန်းနိုင်ငံတစိုက်တက်ထားတဲ့လေမော်စကိုမြို့လေစိတ်ကိုစနေနေ့ကရောက်နေတာတွေကိုကိုးကားပြီးတော့သတင်းတွေတော်များများကဖော်ပြခဲ့ကြတာဖြစ်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာတရုတ်ဆိုရပေါ်မှာနိုင်ငံကဖိအားပေးလာအောင်လုပ်တဲ့အနေနဲ့ဒီကနေ့မှာတော့ဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စွဝင်ရုံးရှိမှတွားရောက်စုဝေးပြီးတော့အမေရိကန်သမ္မတထရမ့်အနေနဲ့ဟောင်ကောင်လွတ်မြောက်ရေးအတွက်အကူအညီပေးဖို့ကိုတိုက်တွန်းခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ရဲ့စီးပွားရေးဇုံမှာရှိတဲ့ Victoria ပန်းချီမှာစုဝေးပြီးတော့အဲ့နားကကောင်စွဝင်ရုံးကိုချီတက်ခဲ့ကြတာပါ။ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြတဲ့သူတွေကိုစောင့်ကြည့်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတချို့ကလည်းအမေရိကန်အလံတွေကိုကင်ဆောင်ပြီးတော့ချီတက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32တို့ကနေအတန်လွှင့်ပေးခဲ့တာပါရှင်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသစင်အောင်ပါ။
This program has come to you from the Voice of America, Washington. Welcome.